Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညနေခင်း VOR American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံထွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မသင်ကီထိုက်ပါစီးရီးယားနိုင်ငံအလက်ပိုမြို့တွင်မှပိတ်မိနေတဲ့အရက်သားတွေနဲ့သဘုံတိုက်ခိုက်ရေးသမားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးမယ်။နိုင်ငံတကာအခုအညီပေးရေးအဖွဲ့အစည်းတွေရဲ့ခီးသည်တင်ကားတွေအလက်ပိုမြို့တွင်ကိုဒီကနေ့စတင်ဝင်ရောက်လာပါပြီ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်မြင်မှုအထင်အမှတ်လူလူတွစ်ဆုံပွဲတွေကိုတော့အဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမှတ်မိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေကင်းသောတာရှင်နေနားဆင်ရမယ့်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ကချင်ပြည်နယ်လိုင်စာစစ်ဌာနချုပ်အနီးမှာယနေ့အချိန်ထိတိုက်ပွဲတွေကပြင်းထန်နေဆဲဖြစ်ပါတယ်။ဒေသခံပြည်သူတွေနဲ့စစ်ပြေးဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေဘယ်လိုများအနေထားရှိပါသလဲ
။စစ်ပြေးဒုက္ခတွေနဲ့အရသားတွေတွေ့တာနံပါတ်1အရေးကြီးဆုံးတော့အခုအချိန်မှာသူတို့ရဲ့ဘေးကင်းလုံခြုံဖို့ကတရံအရေးကြီးနေတယ်။အခုလိုဖြစ်တော့သူတို့ကြောက်လန့်ကြဖြစ်နေတယ်။သူတို့အတွက်
ဒုက္ခသည်တွေကိုတွားပြီးတော့ကူညီဆောင်ရွက်ပေးနေတဲ့ဒီသူတို့ဦးပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာကိုပိုင်စားတောက်ဆိုင်လုပ်ငန်းလုပ်လို့သူတွေအတွက်တမူထူးတဲ့ဖန်တီးပေးနေတဲ့သတင်းနဲ့အတူညဘက်အလဲလွန်သွားသူတွေနောက်ဆုံးရထားမိဖို့ဂျပန်နိုင်ငံကတည်ထွင်လိုက်တဲ့ smartphone application အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုဒီဇင်မာတေးသချင်းလက်ဆောင်ကိုလည်းပါပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ဆက်ပေးပါမယ်ရှင်
စီးရီးယားနိုင်ငံအလက်ပိုမြို့ရင်းကကြန့်ရှိနေသေးတဲ့အရက်သားတွေနဲ့သဘုံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်လာချန်းညီအတင်းနဲ့နိုင်ငံတကာကြက်ချီညီအတင်းတို့ရဲ့ကြီးကြပ်မှုနဲ့ခီးသည်တွင်ကားတဲ့အလက်ပိုမြို့ရင်းကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ဝင်ရောက်လာနေပြီလို့စီးရီးယားနိုင်ငံပိုင်းသတင်းဌာနဆာနာကပြောပါတယ်စစ်ကြောင်ပျက်စီးနေတဲ့အလက်ပိုမြို့ရင်းမှာပိတ်မိနေပြီးကူကယ်ရမယ့်ဖြစ်နေတဲ့ထောင်းနဲ့ချီတဲ့အရက်သားနဲ့သဘုံတွေလည်းဘေးလွတ်ရာရွှေ့ပြောင်းပေးမယ့်အစီအစဉ်တွေပြန်ဆမဲ့အချိန်ကိုမျှော်လင့်နေကြတာပါနိုင်ငံတကာချက်ချင်းဒီအတင်းအနေနဲ့တော့အလက်ပိုအရှိပိုင်းကပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးရေးပြန်လည်စတင်မှုအတွေ့အစဉ်သင့်ရှိနေပြီးဒီမနက်ခင်းမှာပြန်ဆနိုင်မှုမျှော်လင့်ထားတဲ့အကြောင်းပြောခွင့်ရကပြောဆိုထားတာကြောင့်လည်းမြို့ကနေထွက်ခွာနိုင်ဖို့အတွက်မျှော်လင့်နေကြတာဖြစ်ပါတယ်စစ်ကြောင့်ပျက်စီးနေတဲ့အလက်ပိုမြို့ရင်းကချမ်းရှိနေသေးတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့နဲ့အကွာအကွယ်ပေးဖို့အတွက်စောင့်ကြည့်သူတွေဆေးလွှင့်ရင်းနဲ့ပတ်သက်ပြီးလဲကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္ဂနွေနေ့မှာမဲခွဲမယ်လို့ခန့်မှန်းထားကြပါတယ်အလက်ပိုမြို့ရင်းနဲ့မြို့အနီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခန့်တွေစိုးစိုးဝါးဝါးဖြစ်ပွားနေပြီးမြို့ရင်းမှာရှိနေတဲ့ထောင်ထောင်ချီတဲ့လူတွေကိုကယ်ထုတ်ဖို့လိုအပ်ချက်တွေကိုဖော်ပြထားတဲ့ပြည်ထောင်နိုင်ငံရဲ့အစိုးပြုချက်မူကြမ်းကိုကုလလုံခြုံရေးကောင်စီကဆုံးဖြတ်မှာဖြစ်ပါတယ်။ကုလလုံခြုံရေးကောင်စီကဒီနှစ်အတွင်းစီးရီးယားနိုင်ငံအပြစ်ရရေးအစိုးပြုချက်ဒါဇင်ဝက်လောက်မဲခွဲဆုံးဖြတ်ခဲ့တယ်လို့ပဲဒီကနေ့တနင်္ဂနွေနေ့မဲခွဲဆုံးဖြတ်မှုမှာလည်းစီးရီးယားအစိုးရရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကအရင်အဆိုပြုချက်တွေအတိုင်းပဲဗီတိုအနာသုံးပေးချမယ်လို့လည်းခန့်မှန်းထားကြပါတယ်။အလက်ပိုမြို့ရင်းမှာအရသားနဲ့သဘုံတိုက်ခိုက်သမား4000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ရှိနေသေးတယ်လို့လည်းစောင့်ကြည့်သူတို့ကပြောပါတယ်ရှင်
။ American ရွေးကောက်ခံသမား Trump ဟာပြီးခဲ့တဲ့လကစခဲ့တဲ့ရွေးကောက်ပွဲအောင်မြင်မှုအထိမ်းအမှတ်ဖြစ်မဲ့ဆန္ဒရှင်တွေကိုကျေးဇူးတင်နှုတ်ဆက်တဲ့လူလူတွေ့ဆုံပွဲခရီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ Alabama မြို့မှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာသူ့အမြင်အရသူကိုရွေးကောက်ပွဲမှာအနိုင်မရနိုင်တဲ့ Republican သမ္မတလောင်းတစ်ယောက်ဖြစ်ပုံဖော်ဖို့ကြိုးစားခဲ့တဲ့သတင်းသမားတွေဟာမယိုးသားဘူးဆိုတဲ့မိန့်ခွန်းပြောဆိုခဲ့ပြီးတော့ခရီးစဉ်ကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။သူ့မဲဆွဲပွဲကိုတရားမျှတမှုမရှိတဲ့သတင်းအစီရင်ခံမှုတွေနဲ့လောက်ကျံဖော်ပြခံခဲ့ရတယ်လို့ကန်ယူရန်တောင်ပိုင်းပြည်နယ်ကလူနှစ်သိန်းလောက်ရှိတဲ့မြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။အရင်ကလူလူတွေ့ဆုံပွဲတွေမှာလို့ပဲ Mr. Trump ကမက္ကဆီကန်နယ်စပ်ဒတိုင်းဆောက်ရေးအမေရိကန်ကုန်သွယ်ရေးသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့နဲ့အစွန်းရောက်ကျန်းဖက်သမားတွေနှိမ်နှင်းဖယ်ရှားဖို့အတွက်လူဝင်မှုကြီးကြပ်ရေးကိုပြန်စစ်ဆေးဖို့ဆိုတဲ့ခေါင်းစဉ်တွေကိုဆွေးနွေးသွားခဲ့ပါတယ်။အလာဘားမားမှာမနေ့စနေနေ့ကကျင်းပတဲ့လူလူတွေ့ဆုံပွဲကိုရှေ့နေချုပ်ဖြစ်ရွေးချယ်ခံထားရတဲ့အလာဘားမားပြည်နယ်က Republican ထက်လွတ်တော်မှ Jeff Sessions လည်းပါဝင်ခဲ့ပါတယ်။ Mr. Trump ဟာအလာဘားမားပြည်နယ်ကနေ Florida ကိုလေယာဉ်နဲ့ထွက်ခွာပြီးလာမယ့်သတင်းပတ် Christmas အားလိုက်ရက်ထဲမှာတော့မိသားစုနဲ့အတူသူ့ရဲ့ကမ်းခြေဆိုင်မှာနေထိုင်မယ်လို့သတင်းတွေကဖော်ပြပါတယ်
။ရှမင်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ ိုက်တင်းမှာဒီကနေ့တနင်္ဂနွေနေ့အသေးခံဘုံခွဲသမားတဦးတိုက်ခိုက်တာကြောင့်အနည်းဆုံးရင်းမစစ်သား40လောက်သေဆုံးခဲ့ရတယ်လို့စစ်တပ်တာဝန်ရှိသူတို့ကပြောပါတယ်။လာစာထုတ်ဖို့အတွက်စစ်သားတွေကစခန်းမှာစူးစီးရောက်ရှိနေကြတာဖြစ်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်စစ်သား50လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းစစ်တပ်ကဖော်ပြထားပါတယ်။ Islamic အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း ID မြို့မှာအလားတူပောက်ကွဲမှုဖြစ်ခဲ့ပြီးစစ်သား45ဦးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရရှိခဲ့တာမှလည်း Islamic အစိုးရ IS တို့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်
။ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတကာအမှုမြေစွမ်းအင် Agency IAEA ရဲ့ညွှန်ကြားမှုချုပ် Yukiya Amano အီရန်နိုင်ငံကိုရောက်ရှိပြီးတော့အီရန်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ IAEA ကြီးကဲဟာ JCPOA လို့တိုးခေါက်ခေါ်တဲ့ Iran Nuclear ရေးပူတွဲညှိနှိုင်းဆောင်ရွက်ရေးလုပ်ငန်းစဉ်အကောင့်ထဲဖော်ဖို့နဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးဖို့အီရန်ကိုရောက်လာတာဖြစ်ပါတယ်။အီရန်မျိုးမြွှေဆွေးရင်ဖွဲ့ကြီးကဲအာလီအက်ဘာဆာလီနဲ့အတူတဟေရန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာအမန်နိုကအနာဂတ်မှာနျူကလ িয়ার သဘောတူညီချက်အတွေ့အီရန်နိုင်ငံဘက်ကအကောင့်ထဲဖော်ဆောင်ရွက်မှုတွေကတိတ်အရေးပါမှာဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကအီရန်ပေါ်ရေးယူဒဏ်ခတ်မှု sanction နောက်ထပ်10နှစ်တိုးဖို့ဥပဒေပြုအမတ်တွေကမဲပေးဆုံးဖြတ်လိုက်ပြီးရက်နှင်းငယ်ကြာမှအခုလို IAEA အကြီးအကဲရဲ့အီရန်ခီးစဉ်ဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီအရေးယူဒဏ်ခတ်မှုတက်တန်းတိုးဖို့ဆိုပြချက်ကိုသမ္မတဥဘားမားကလက်မှတ်ထိုးဖို့ညှိနှိုင်းခဲ့ပေမဲ့ဥပဒေဖြစ်ဆက်အတည်ပြုမှာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကတော့အခုလိုဒဏ်ခတ်အရေးယူမှုကိုပြန်သုံးသပ်ပြီးတက်တန်းတိုးဖို့ဆောင်ရွက်တာဟာအမေရိကန်ဘက်ကနျူကလ িয়ার သဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုပါတယ်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်အင်ဒိုနီးရှားစစ်တပ်ပို့ဆောင်ရေးလေယာဉ်တစ်စင်းပြစ်ကျပြီးလေယာဉ်ပေါ်မှာလိုက်ပါလာသူ73ဦးသေဆုံးခဲ့ပါတယ်။ပါပောပြည်နယ်ထီမီခါကနေဒီကနေ့ထွက်ခွာလာတဲ့ Hercules C-130 လေယာဉ်ဟာတောင်ထူတက်တဲ့ဂျီဝါဝီဂျာယာဒေသရဲ့မြို့တော်ဝါမီနာကိုဆင့်တက်ဖို့မိနစ်ပိုင်းအလိုမှာပြစ်ကျတာဖြစ်ပါတယ်။ရာသီဥတုဆိုးရတာကြောင့်ပြစ်ကျခဲ့တာလို့တန်တရားရှိထားတဲ့အကြောင်းလေတပ်ဦးစီးချုပ်ကပြောပါတယ်။ပြစ်ကျခဲ့တဲ့လေယာဉ်ကဆက်နှစ်ရက်က12တန်တင်ဆောင်သွားတယ်လို့လည်းလေတပ်ရဲ့ကြီးညာချက်ကဖော်ပြပါတယ်။တေဆုံးသူအလုံးရဲ့ရုပ်အလောင်းတွေကိုရှာဖွေရရှိထားပြီလို့အာဏာပိုင်တို့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအင်ဒိုနီးရှားစစ်တပ်ရဲ့ရဟတ်ယာဉ်တစ်စင်းဘိုနီယိုမှာပြစ်ကျခဲ့ပြီးတော့လူ3ဦးတေဆုံးခဲ့ရပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာအဂတိလိုက်စားမှုရှုပ်ထွေးပုံနဲ့ရင်ဆိုင်နေရတဲ့သမ္မတပတ်ကွန်ဟေးရဲ့မိတ်ဆွေချိုင်ဆွန်ဆူရဲမှုကိုတနင်္လာနေ့မှာစတင်ဆက်စပ်ပြီးတော့ဆိုးဘိုဒစ်စထရစ်တရားရုံးတော်ကပြစ်ဒဏ်ချမှတ်ဖို့ရှိပါတယ်။ချိုင်ဆွန်ဆူအနေနဲ့အမှုဆက်စပ်ချိန်မှာရုံးတော်ကိုတက်ဖို့မလိုအပ်ပေမဲ့ဆက်စပ်မှုကိုအများပြည်သူတက်ရောက်နိုင်မှုခွင့်ပြုပေးထားပါတယ်။တမရရဲ့အာဏာကိုအလွဲသုံးစားလုပ်မှုဝေကြီးအလွဲသုံးစားလုပ်မှုလိမ်လည်ဖို့ကြိုးစားမှုတွေနဲ့တရားစွဲဆိုခံထားရတဲ့ချိုင်ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်12နှစ်အထိကြာခံရနိုင်တယ်လို့ထောင်ဒဏ်15နှစ်အထိကြာခံရနိုင်တယ်လို့တရားရုံးပြောခွင့်ရသူရှင်းဂျေဝန်းကပြောဆိုပါတယ်။ Choi Soon Sil ကတရားစွဲချက်တွေကိုညှဉ်းဆဲခဲ့ပေမဲ့သမ္မတနဲ့ပတ်သက်တဲ့ကိစ္စမှာသူ့အနေနဲ့ထိတ်တန့်ရှုတ်ချက်ဟုတ်မဟုတ်မသိပေမဲ့သမ္မတရဲ့ကနဦးပြောဆိုချက်တွေကိုနားထောင်ပြီးမှလုပ်ခဲ့တာဖြစ်တယ်လို့သူ့အဖမ်းမခံရခင်ကပြောဆိုခဲ့ပါတယ်။ Choi ဟာ Marnet K-Sport ဆိုတဲ့အကျိုးအမြတ်အတွက်မဟုတ်တဲ့ Foundation ကြီးနှစ်ခုထူထောင်မယ်ဆိုတဲ့အကြောင်းပြချက်နဲ့ American Dollar 65.6 တန်းပမာဏရှိတဲ့ငွေတွေလှူဒန်းဖို့ကုမ္ပဏီကြီး16ခုကိုဖိအားပေးဖို့ကူညီဆောင်ရွက်ခဲ့တဲ့စွဲချက်နဲ့စစ်ဆေးခံနေရတာဖြစ်ပါတယ်။2014ခုနှစ်ကဖြစ်ခဲ့တဲ့လူ300ကျော်သေဆုံးခဲ့ရတဲ့ကုလသင်္ဘောမှောက်မှုနောက်ပိုင်းတောင်ကိုရီးယားရဲ့နိုင်ငံသတင်းစာတွေတွေဖော်ပြခံနေရတဲ့ Choi Soon Sil ကိုစွဲချက်တင်တဲ့တရားကြီးလိုက်စားမှုဟာတောင်ကိုရီးယားနိုင်ငံရဲ့တရားစီရင်မှုတွေထဲမှာအကြီးဆုံးဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံတျန်ကျန်းမြို့မှာမီးခိုးမြူတွေဖုံးလွှမ်းနေပြီးရှင်းရှင်းလင်းလင်းမမြင်ရတာကြောင့်လေယာဉ်ခီးစဉ်တွေဖျက်သိမ်းထားပါတယ်။မြို့တော်ဘေကျင်းရဲ့အရှေ့ဘက်ကတျန်ကျန်းမြို့ကလေယာဉ်ခီးစဉ်35ခုကိုဆိုင်းငံ့ပယ်ဖျက်ထားတယ်လို့နိုင်ငံမှာရှင်းဝါသတင်းကဒီကနေ့ဖော်ပြတာပါ။လေရုညဉ့်ညံမှုကအန်တီယဖြစ်နိုင်တဲ့အဆင့်သတ်မှတ်ချက်ရဲ့ဆဲဆကျော်လာပြီးနောက်မှာမြို့တော်ဘေကျင်းနဲ့တခြားမြို့ပေါင်း22ခုတို့မှာမနစ်စနေနေ့ကကားတွေမမောင်းဖို့စက်ရုံတွေကြောင်းတွေပိတ်ထားဖို့အမိန့်ထုတ်ထားရပါတယ်ရှင်။
အိန္ဒိယနိုင်ငံနောက်ပိုင်းမြို့တော်ဆူရတ်မှာမွတ်စလင်မိသားစုတစုဟာဒီဂျစ်တယ်စနစ်သုံးတဲ့မင်္ဂလာဆောင်အခမ်းအနားတစ်ခုလုပ်ခဲ့ပါတယ်။ ဒီစနစ်ကြငွေကြေးတန်ဖိုးကျမှုငွေဆက်ကူတရားဝင်ဖြတ်သိမ်းမှုတွေကိုရှောင်ရှားဖို့အတွက်မင်္ဂလာပွဲတက်တဲ့ဧည့်သည်တွေကငွေသားမသုံးနဲ့ငွေပေးချေစနစ်ကိုတုံးပြီးတော့လက်ဖွဲ့ပေးနိုင်ကြပါလေ။နိုဝင်ဘာလ10ရက်နေ့ကတရားဝင်ငွေစီးဆင်းလဲပတ်မှုတွေကိုဟန်တားဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အချိန်တိုအတွင်းကြေညာခဲ့တဲ့တရားဝင်ငွေဆက်ကူဖြတ်သိမ်းရေးကြေညာချက်ကြောင့်အိန္ဒိယလူလတ်တန်းစားတွေရဲ့မင်္ဂလာပွဲကျင်းပတဲ့ရာသီအတွင်းအံ့ဩထိတ်လန့်မှုတွေဖြစ်ခဲ့ရပါလေ။ဒါကြောင့်သူ့မင်္ဂလာဆောင်ကိုဒီပြဿနာလေးနဲ့ကင်းဝေးရအောင် digital mode ကိုတုံးခဲ့တယ်လို့သူတို့သား Alfred Banu ကပြောဆိုခဲ့ပါတယ်ရှင်
။ Bolivia Anaya Socialist Party ကဖေဖော်ဝါရီလလူမှုဆန္ဒခံယူပွဲရလဒ်ကိုဖီဆန်ပြီးသမ္မတ Evo Morales ကိုလာမယ့်2019ခုနှစ်မှာစရုပ်ထသက်တမ်းအတွက်သမ္မတရွေးကောက်ပွဲကိုဝင်ရောက်ဖို့အတည်ပြုလိုက်ပါတယ်။ Movement for Socialism MAS Party ကသမ္မတ Morales ကိုပါတီသမ္မတလောင်းအဖြစ်အရှေ့ပိုင်းမြို့မွန်တီရိုမှာပြုလုပ်တဲ့ပါတီညီလာခံမှာတညီတညွတ်ထက်အတည်ပြုလိုက်တာဖြစ်ပါတယ်။သမ္မတအီဘိုဟာတိုင်းရင်းမျိုးနယ်သွေးပါတဲ့ဘိုလီးဗီးယားရဲ့ပထမဆုံးသမ္မတဖြစ်ပြီး2005ခုနှစ်မှာပထမဆုံးရွေးကောက်ခံရတာဖြစ်ပါတယ်။ဒီနောက်2009ခုနှစ်နဲ့2014ခုနှစ်မှာထပ်ပြီးတော့ရွေးကောက်ခံရတာကြောင့်သမ္မတသက်တမ်း3ချိန်ရှိပြီးဖြစ်ပါတယ်။2019ခုနှစ်သမ္မတရွေးကောက်ပွဲမှာဆက်ပြီးရှင်ပြိုင်ခွင့်ရဖို့အတွက်အခြေခံဥပဒေကိုပြင်ဆင်မလားဆိုတဲ့အပေါ်ဒီနှစ်အစောပိုင်းလူမှုဆန္ဒခံယူပွဲမှာတော့မဲနဲ့ငယ်နဲ့ကပ်ပြီးတော့ရှုံ့နှိမ်ခဲ့ပါတယ်။သမ္မတအီဘိုရဲ့လက်ရှိသမ္မတသက်တမ်းက2020ပြည့်နှစ်ဇန်နဝါရီလ22ရက်နေ့မှာသက်တမ်းကုန်မှာဖြစ်ပါတယ်ရှင
်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကြည့်ရအောင်ပါ။ကချင်ပြည်နယ်အတွင်းမှာကချင်လူမျိုးရေးအဖွဲ့ KIO လိုင်ဇာစစ်ဌာနချုပ်အနီးက KIA တပ်စခန်းတွေကိုပိတ်မထားပြီးအစိုးရစစ်တပ်ဘက်ကစခန်းသိမ်းတိုက်ပွဲတွေနဲ့ပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်နေတဲ့အတွက်အနီးနားတဝိုက်မှာရှိတဲ့စစ်ပြေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေရဲ့အသက်ဘေးအန္တရာယ်ဟာအတော်လေးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။အခုလိုမျိုးစစ်ရေးတင်းမာလာနေတဲ့အခြေအနေဟာအစိုးရသစ်ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်များစွာထိခိုက်မှုတွေရှိလာနိုင်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ရေးပြည်တွင်းစစ်မီးငြိမ်းအောင်လုပ်နိုင်ပါမလားဆိုတဲ့ဒေသခံတွေဘက်ကစိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီကနေ့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေနောက်ဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့လုံခြုံရေးအနေအထားတွေနဲ့ပတ်သက်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေစိုက်လူမှုအဖွဲ့အစည်း6ဖွဲ့စုစည်းထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးခမ်ရှာအောင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
သမနဲ့လုံးဖုံးဆန့်ကြတော့ IDPD တော်တော်လေးအထိတ်တလန့်ဖြစ်တဲ့ကိစ္စပေါ့ဒီနေ့မနက်၄နာရီဝင်းကျင်မှာလိုက်စာနားမှာရှိတဲ့အဲ IDP စခန်းမှာပေါ့နော်စိတ်မဝေဘူးအဲ့ဒီနားမှာပဲဖုံးဆန့်သလုံးပြန်ကြတော့ဒီမနက်ကတည်းကနဲ့ IDPD တော်တော်လေးစိုးရင်ထိတ်လန့်ပြီးတချို့ကအခုဒီနေရာပြောင်းရွှေ့နေရတဲ့အနေအထားမှာရှိနေပါတယ်အထူးဖြစ်တော့ဒီလုံခေတာနေ့၃ရက်အတွင်းတော့အဲ့လိုသက်စခန်းတချို့ပါပြန်ပြမဆုပ်ရတဲ့အနေအထားရှိတော့ဖိန်းစည်းခံရတဲ့အနီးနားဝင်းကျင်မှာရှိတဲ့ IDP camp ပေါ့နော်အထူးဖြစ်အမကမ့်နှစ်ခုရှိတာဖြစ်ပါတယ်ပေါ့မကရံရဲနှစ်ခုရှိတော့အဲ့ဒီအနီးနားဝင်းကျင်မှာရှိတဲ့ IDP တွေအတွက်လည်းတော်တော်များများရပ်တန့်မေးဖြစ်နေတယ်အခုဆိုရင်တချို့ဆိုရင်ပစ္စည်းတွေထုတ်ပို့ပြမပြေးရမလားဘယ်လိုလဲဆိုတဲ့အနေအထားမျိုးရှိနေတယ်ဖြစ်ကျင်တော့အဲ့ဒီ IDP စခန်းနေအားလုံးကြတော့ဒီတရုတ်ပြည်တင်ဆက်မှာရှိနေတော့သူတို့အတွက်နောက်ဆုံးပြေးဖို့ကတရုတ်ပြည်ပဲကြံတာပေါ့နော်ဒါပေမဲ့အဲ့ဒီဟာကလည်းသူတို့အတွက်မသိချာမရရောပေါ့နော
်ဟုတ်ကဲ့ပါရှင်ဒီတိုက်ပွဲတွေဖြစ်နေတဲ့ဒေသဝင်းကျင်မှာလုံခြုံရေးအနေအထားကရောဘယ်လိုများရှိပါလဲရှင်ဟုတ
်လုံခြုံရေးအနေနဲ့ဆိုရင်တော့ပြည်သူလူထုအတွက်ကတော့ဘယ်လိုမှလုံခြုံတယ်လို့ပြောလို့ရတာမဟုတ်ပါဘူးအဲ့ဒီအဝန်ဝိုင်းမှာတော့လုံခြုံရေးအတွက်ဆိုရင်တော့တော်တော်လေးစိုးရိမ်ရတဲ့အနေအထားမှရှိတာဖြစ်ပါတယ်အခုစစ်ဖြစ်ခဲ့တဲ့တခြားမှရှိတဲ့ IDP စခန်းကသူတို့အတွက်တော်ဖို့လာဖို့ကတော်တော်လေးခက်ခဲနဲ့ region နဲ့ချက်အနေထားမှရှိနေတယ်အထူးဖြစ်အဲ့ဒီ data မှာကျွန်တော်အနေနဲ့ဆိုရင်ဒါကဒီလိုရေရှည်ဖြစ်မယ်ဆိုရင်အဲ့ဒီ data ကိုအကူအညီပေးဖို့ပေါ့နော်ဒီရိတ်ခါတို့ဘာလို့အစားအကူအညီပေးဖို့ရန်အတွက်အထိပါကျွန်တော်အတွက်တော်တော်လေးခက်ခဲလာမယ့်အနေအထားမျိုးရှိတာဖြစ်ပါတယ
်အဲ့ဒီမှာဒုက္ခသည်တွေအပါအဝင်ဒေသခံပြည်သူတွေပေါ့တို့အတွက်စားနဲ့ရိတ်ခါနေဖို့ပေါ့နော်တို့အတွက်အထူးအခက်ခဲဘာများရှိပါလဲရှင
်နံပါတ်1တော့ဘေးကင်းလုံခြုံဖို့ပေါ့ ပေါ့နော်အခုလိုဖြစ်တော့သူတို့ကြောက်လန့်တကြားဖြစ်နေတယ်သူတို့အတွက်ကရက်တမီဖြစ်နေတယ်ဘေးပြေးလို့ပြီးသွားရမှမသိတဲ့အနေအထားမျိုးဆိုတော့အေးစပေးဒုက္ခတွေနဲ့အရက်သားတွေတွေ့တာနံပါတ်1အရေးကြီးဆုံးတော့အခုအချိန်မှာသူတို့ရဲ့ဘေးကင်းလုံခြုံဖို့ကအရင်အရေးကြီးနေတယ်အဲနံပါတ်2ကျတော့အရေးပေါ်လိုအပ်ချက်ဖြစ်တဲ့ဒီစာနာရိတ်ခါနဲ့တခြားလိုအပ်တဲ့ကိစ္စပေါ့နော်ခုကဆောင်းတွေးလေးဖြစ်ပြီးအဲအခုနေတဲ့နေရာနဲ့ထပ်ပြင်းမှပြေးရလွားရဖြစ်မယ်ဆိုရင်တော့ဒီအနေအထားမျိုးမှာတော်တော်လေးကိုဆိုးရွားတဲ့အနေအထားမျိုးဖြစ်သွားနိုင်တာပေါ့နော်အခုရှိတဲ့ IDP စခန်းကြီးတောင်မှလုံခြုံတဲ့ဟာမဟုတ်ပေါ့နော်မုန်းအကာကအစကာလကြာတော့တော်တော်လေးပျက်စီးယူရင်းနေတဲ့အနေအထားမျိုးမှာဒီလိုအနေအထားကနေပြန်ပြင်းမှထွက်ပြေးသိမ်းဆောင်ရမယ်ဆိုရင်တော့ဒီလိုကာလမျိုးမှာတော့တော်တော်လေးဆိုးဆိုးဝါးဖြစ်လာနိုင်မယ့်အနေအထားရှိတာဖြစ်ပါတယ
်ဦးခမ်ရှောင်းတို့အနေနဲ့ပေါ့နော်ကချင်ပြည်နယ်အစိုးရကိုရောဒီပြည်တော်စုအစိုးရကိုရောဗာများတောင်းဆိုချင်တာရှိပါလဲရှင်တို့အနေနဲ့ဗာများလုတ်ပေးဖို့အရေးကြီးလိုအပ်နေတာရှိပါလဲရှင
်ဟုတ်ကဲ့ပါအထူးဖြစ်တော့လက်ရှိဖြစ်တဲ့ကိစ္စဒီဟာတိုက်ပွဲနဲ့ထိစပ်ပြီးဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့တော့အခုဖြစ်ပြနေတဲ့တိုက်ပွဲကြီးအမြန်ဆုံးရတံဘုကပြည်သူလူထုအတွက်အရန်အရေးကြီးတယ်လို့အမြင်တာဖြစ်ပါတယ်တိုက်ပွဲဒီတာဒီအမြင်ရတံဘုလိုတာဖြစ်ပါတယ်နံပါတ်1ကျတော့လက်ရှိသူတို့လူနေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအမြန်ပြန်ပြမပေးနိုင်ဖို့ရန်အတွက်အကူအညီပေးဖို့ထောက်ပံ့ပေးဖို့လိုမှာဖြစ်ပါတယ
်ခုကဒီအရသာအစိုးရလက်ထက်မှာ27ရာစုပြည်လုံးကြီးလာကန်ကျင်းပပြီးပြည်တွင်းငြိမ်းချမ်းရေးအတွက်တည်ဆောက်ဖို့ဆိုပြီးစ조사နေပါတယ်တစ်ချိန်တည်းမှာပဲဒီလိုမျိုးတိုင်းသားလက်နက်ကိုင်နေတိုက်ပွဲတွေဖြစ်နေတဲ့အနေအထားမှာဥကံရှာအောင်တို့လိုပေါ့နော်စစ်ပြေးဒုက္ခတွေအရေးကိုကူညီကယ်ဆယ်ဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများရှုမြင်သုံးသပ်မိပါလဲဒီအခုသွားမဲ့ငြိမ်းချမ်းရေးခီးစဉ်အပေါ်မှာပေါ့နော်ဟုတ်ကဲ့
မနစ်တုံးကဒီအချိန်မျိုးမှာဆိုရင်တော့ကျွန်တော်အနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်အပေါ်မှာတော်တော်လေးမျှော်လင့်မိတာပေါ့နော်အထူးဖြစ်အစိုးရတက်လာတဲ့အချိန်မှာဒီငြိမ်းချမ်းရေးပုံပြမခီးတွင်မယ်ဆိုမှလည်းမျှော်လင့်တယ်ကျွန်တော်တို့အပြင် IDP တီကုနိုင်ကလည်းမျှော်လင့်တာအသိမကြမီအချိန်များမှာသူတို့မျှော်လင့်တယ်လို့ကိုယ့်ရဲ့ကိုယ့်ရွာကိုပြန်နိုင်မယ်ဆိုမှလည်းတော်တော်လေးအဒီပေါ်မှာမျှော်လင့်တယ်နောက်ဆက်တွဲအခုတောက်လျှောက်ကဒီလိုတိုက်ပွဲကြီးအများကြီးပြင်းထန်လာတဲ့ငကိုခါတိုင်းထက်လည်းပုံပြမဆိုးဝါးလာတဲ့အနေအထားရှိတော့ IDPD အတွက်လည်းအခုအချိန်မှာဆိုရင်သူတို့ရဲ့မျောလင်းချက်ဟာရေစုံမျောသလိုဖြစ်သွားတာပေါ့နော်ကြောက်လန့်တကြားနဲ့ထွက်ပြေးသိမ်းဆောင်ရမယ့်အနေအထားမျိုးဖြစ်တော့အခုဒီကိစ္စဒီကိုအမြန်ဆုံးပေါ့နော်ပြန်ပြမပြည်သူလူထုရဲ့အရေးဒီစပေးဒုက္ခတွေဒီရဲ့အရေးကိုအမြန်အလေးထားပြီးအားလုံးပြန်ပြမဝိုင်းဝန်းလုပ်ဆောင်ဖို့လိုတယ်ဆိုမှကျွန်တော်မြင်တာဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာဦးခေရှာအောင်အခုလိုမျိုးဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
မနက်ငယ်လွတ်လပ်ရေးရခြင်းကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရပ်နိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျှော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-8-5-5-5-4 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
ဒါမဲ့အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်လူတွေရဲ့နေ့စဉ်နေထိုင်မှုဘဝမှာအစားအသောက်ဆိုတာအမြဲပါဝင်တာမဟုတ်စားသောက်ဆိုင်လုပ်ငန်းလုပ်လို့သူတွေအတွက်တော့အမြဲဝယ်ယူအားပေးသူတွေရှိနေမှာပါဒီလိုလူတွေအတွက်တမူထူးခြားတဲ့အကြံဉာဏ်နဲ့ဒီလုပ်ငန်းတွေအတွင်းမှာဝင်ရောက်လာလို့သူတွေအတွက်ကတော့လုပ်ငန်းတစ်ခုထူထောင်နိုင်မှာဖြစ်တယ်လို့လူမှုအတိုင်းဝိုင်းအတွင်းမှာလည်းကိုယ်ပိုင်နေရာတစ်ခုကိုဖန်တီးနိုင်မှာဖြစ်ပါတယ် George Boutix ရဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါရှင်
အမေရိကန်မျိုးကြီးတော်များများကချိုင်းနာတောင်အရက်မှာဈေးချိုချိုနဲ့အရသာရှိရှိတရုတ်စားစာတွေရရှိနိုင်ပါတယ်။ဒါပေမဲ့လည်းနေထိုင်တဲ့လူမျိုးကွဲအရေးအတွက်ပြောင်းလဲလာတာနဲ့အစားအသောက်တွေကိုကြိုက်နှစ်သက်တဲ့ပုံစံပြောင်းလဲလာတာကြောင့်တရုတ်စားသောက်ဆိုင်တွေကျနာကုန်ပြီးအခန်းကဈေးလုံးတွေလည်းတက်တာလာတာကြောင့်ဒီစားသောက်ဆိုင်လုပ်ငန်းကွင်တွေကိုနောက်ထပ်ဝင်လာမဲ့စွန်ဦးတီထွင်လုပ်ငန်းရှင်တွေအတွက်တော့ဒါဟာအခွင့်အခါကောင်းတစ်ရက်လို့ဖြစ်လာတယ်လို့အယောင်ဈေးကွက်မန်နေဂျာရှာလီဇန်ကပြောပါတယ်။
They really jumped on that opportunity and that's why
သူတို့တွေကအခွင့်အရေးကိုအမေအယဆုပ်ကန်လိုက်တာပါ။အ
အသွေးအမြင်တင်တဲ့ငယ်ရွယ်တဲ့စဖို့မှုတွေဖြစ်ပေမဲ့လည်းအရင်နှစ်အများကြီးတော့ရှိချင်မှရှိကြမှာပါအခုဒီချိုင်းနာတောင်းမကလုပ်ငန်းစဖို့လဲလွယ်ပြီးတော့အားပေးမဲ့သူတွေလည်းအများကြီးမို့သူတို့ဒီကိုလာကြတာပ
ါဂျွန်နီဇုံနဲ့သူဇနီးအမန်ဒါချက်မန်တို့ဟာနက်ရှ်ဗီးလ်ကျက်ကျော်ရောက်ပါတယ်အများနဲ့မတူထူးခြားတဲ့အစားအစာမျိုးရောင်းကောင်းတယ်လို့ဂျွန်နီဇုံကဆိုပါတယ
် LA didn't have
ရင်းက LA မှာနက်ရှ်ဗီးလ်ကျက်ကျော်မရှိပါဘူးကျွန်တော်တို့တဆိုင်ပဲရောင်းတာဆိုတော့ဒီကိုလာဝယ်မှပဲရမှာပါ
ဒီစားတောက်ဆိုင်လုပ်ငန်းမှာဝင်ရောက်လာတဲ့စဖို့မှုတချို့ကတော့ gastro motiva လှူရှားမှုလို့ခေါ်တဲ့လူငယ်တွေကိုလုပ်ငန်းဝင်ကိုဝင်ရောက်နိုင်အောင်ပြုစုပျိုးထောင်ပေးတဲ့အဖွဲ့ကနေလာတာပါနိုင်ငံတကာအဆင့်အချက်ပြုတ်ပါရဂူစဖို့မှုကြီး David Hartz က2006ခုနှစ်မှာဒီအဖွဲ့ကို Brazil မှာထူထောင်ခဲ့ပြီးနောက် Mexico အထိချက်ထွင်ခဲ့ပါတယ်အခွင့်အရေးတွေတိတ်ရလိမ့်မရှိတဲ့လူငယ်တွေအတွက်စဖို့မှုနဲ့အစားအသောက်ရောင်းချတဲ့သင်တန်းတွေပေးခဲ့တာလို့ gastro motiva ပညာရေးဆိုင်ရာညွှန်ကြားရေးမှူး Irani Guvey ကပြောပါတယ်
Es una herramienta de transformación social.
လူမှုဘဝတွေပြောင်းလဲဖို့ကြိုးစားတာပါ။အစာအသောက်ဒါမှမဟုတ်ချက်ပြုတ်တဲ့ဤတွေကိုသင်ပေးပြီးတော့လူတွေရဲ့ဘဝကိုကျွန်တော်ပြောင်းလဲပေးနိုင်ပါလေ။ဒီလူငယ်တွေကိုအခုလိုအခြေခံသင်ကြားပေးလိုက်ပြီးရင်တော့သူတို့ဘဝကိုသူတို့ကျွမ်းကျင်တဲ့အလုပ်နဲ့ပြောင်းလဲယူနိုင်ပါလေ
။တနန်းစစ်လူငယ်80ရာခိုင်နှုန်းဟာတနန်းစင်းပြီးတစ်နှစ်အတွင်းမှာလုပ်ငန်းခွင်ကိုဝင်ရောက်နိုင်ကြတယ်လို့ Gastro Motiva အဖွဲ့ကပြောပါရယ်။ဒါဟာသူတို့အတွက်ဘဝအလှည့်ပြောင်းတစ်ခုဖြစ်တယ်လို့တနန်းတက်ရောက်သူတဦးဖြစ်တဲ့ Janet Soru ကပြောပါရယ်။
Para mí esto era inalcanzable. Entonces cuando supe
တင်းနှံတက်ဖို့ဆိုတာမျိုးကကျမအတွက်သိပ်မလွယ်ပါဘူး။ဒါပေမဲ့ဒီတင်းနှံအကြောင်းကြားတဲ့အခါမှာတော့ဒါကကိုလိုချင်တာမျိုးဖြစ်နေပါတယ်
။လေးလာတာတင်းနှံကာလအတွင်းမှာဟင်းလျာမျိုးစုံချက်ပြုတ်နီးနဲ့အချိုပွဲပြီးလို့နီးတွေကိုလည်းတင် जा ပေးပါရယ်။ Gastro Motiva အဖွဲ့ဟာကုမ္ပဏီတွေတက်ကတူတွေပုတ်ကလီကအလူရှင်တွေရဲ့ထောက်ပံ့မှုနဲ့ယက်တည်နေတာဖြစ်ပါရယ်ခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာဖြစ်ပါရယ်ရှင်။ညာဘက်တီမှာတငယ်ချင်းနေနဲ့အလဲလွန်ပြီးတော့နောက်ဆုံးရထားလွတ်သွားမှာကိုမပူရတော့အောင် smartphone application တခုကိုဂျပန်နိုင်ငံမှာစပြီးသုံးနိုင်နေပါပြီ AP သတင်းတပုတ်ကိုအခြေခံပြီးမဲ့ဤတန်စင်ပြောပြပေးပါရှင
်စားတောက်ဆိုင်တွေဘားဆိုင်တွေနဲ့ကလပ်တွေပြည်နေတယ်ဒူဂျူမျိုးဟာတငယ်ချင်းလုံးဖို့ကိုင်မဲ့တင်နဲ့တွေ့ပြီးတစ်ခွက်နှစ်ခွက်တောက်ဖြစ်ကြတဲ့နေရာလေးဖြစ်ပါတယ်ဒါပေမဲ့တောက်တာများပြီးအပျော်လွန်သွားရင်တော့မြို့ကပြန်နဲ့နောက်ဆုံးရထားလွတ်သွားပြီးတော့အငှားရင်တက္ကစီကိုဈေးကြီးပေးစီးနေရတော့မှာပါအခုတော့ဒီလိုဖြစ်မှာစိုးရင်ကြာမလို့တော့အောင်လို့ဂျပန် smartphone application တစ်တခုဖြစ်တဲ့ Xpad application က drunk mode လို့ဆောင်ချက် function တစ်တခုရှိလာပါပြီ။ Bell Laboratory ကဖန်တီးထားတဲ့ Xpad application ဟာ drunk mode စနစ်တစ်ကို Christmas နဲ့နှစ်တကူပါတီပွဲရာသီမတိုင်ခင် November လမှာပြီးထုတ်လိုက်တာပါ။ဒီ application ကလူတွေရဲ့နေ့တူဝဘဝတွေမှာပိုအဆင်ပြေစေလိုတဲ့ရည်ရွယ်ချက်နဲ့ထုတ်တာပါလို့ဦးဆောင် engineer My Isaac ကပြောပါတယ်
။気をつけなきゃいけないですし、当然終電にも。
ငယ်ချင်းတွေဆုံးကြလို့ပျော်ပြီးတောက်မိရင်တော်ရုံနဲ့ပြန်ချင်ကြရမှာမဟုတ်ဘူးလေ。အမှုမလွန်ဖို့ယထားမိအောင်တတိထားနေဖို့လဲလိုတာပေါ့နော်。ယထားလွတ်သွားလို့အိမ်ပြန်ဖို့ခက်ခဲတာတွေမကြုံရအောင်ကျမတို့ application ကလုပ်ပေးနိုင်မယ်လို့မျှော်လင့်ပါတယ်。
ဂျပန်ရဲ့လူစီကားတဲ့မြို့တွေမှာတက္ကစီကားကဈေးကြီးတော့လူများစုကအများသုံးတည်ယူပို့ဆောင်ရေးစနစ်တွေကိုအဓိကအားထားကြပါတယ်။အလေလွန်လို့ယထားလွတ်သွားရင်တော့အပေါငွေတွေကုန်ရတော့မှာပါ။ Bell Laboratory ရဲ့ engineer Arena Fukumoto ကိုတိုင်လည်းအရင်နှစ်တုန်းကပါတီပွဲတွေပြီးမှအင်္ဂိုဘလိုပြောင်းရမလဲဆိုပြီးအခက်ကြုံနေတဲ့အချိန်မှာဒီ drug mode စနစ်ထုတ်ဖို့အကြံရသွားတာပါ Xpad application ရှိနေပေမဲ့လည်းဘူးနေတဲ့ခါကျတော့ဒီ application ကစက်လုံးတိတိလေးတွေကိုသေချာကြည့်ပြီးဘယ်ရထားဘယ်ချိန်ထိရှိမလဲဆိုတာကိုရည်ရည်လေးလေးဖွင့်သုံးဖို့ကြတော့ခက်နေတာပေါ့ဒါကြောင့်ပူရှင်းတဲ့ပုံစံဖြစ်တဲ့ drug mode ကိုပြောင်းထားရင်တော့နောက်ဆုံးရထားဘယ်ချိန်လာမယ်ဆိုတာကိုအနည်းအောင်စက်လုံးကြီးနဲ့ဖန်သားပြပုံမှာတွေ့နိုင်တဲ့အကြောင်းကို Fukumoto ကပြောပါတယ
်考えてまあここの出発時刻
で家持ちのサロンにを配ってあとは地方とで夜他チェーンもねサロン中で念打を票を送してないだわ。なおびろ丹下人の方会ってあろうぴょぴょばば倒にじゃれて陣ま。こてやお本を投票て茶謝にぼじゃろれ。あとしにれてでぽまあな出じゃれり。あやん便陣にれぽも報じてなま。ディアプリケーション登録にね。そういう勢金にね票まいぴょ英語の便やまあを投票してなま。
ディドラッグモスネを票登めそういうの。Xpad application ကိုဖွင့်ပြီးတော့ GPS တိနေရာပြမှုကိုဖွင့်ထားရမှာပါပြီးရင်တော့ကိုယ့်အိမ်နေစာကိုရိုက်နှိပ်ထားရင်အိမ်ပြန်လန်းတဲ့နောက်ဆုံးရထားအချိန်ကို application ကသူ့ဘာသာသူတွက်ပြီးတော့ဖန်သားပြပုံမှာပြမှာဖြစ်ပါတယ်အားလုံးကိုနှုတ်ဆက်ဖို့အချိန်ရအောင်ရထားအချိန်မတိုင်ခင်နိုင်ဝက်ဂျိုပြီးအချက်ပေးခိုင်းလို့လည်းရပါတယ်ဒီ application ကို smartphone တွေမှာ9တန်းကျော် download လုပ်ပြီးနေပြီဖြစ်ပြီးတော့ဒီ drug mode စနစ်တကြောင်လူကြိုက်များကြတယ်လို့ Bell Laboratory ကပြောပါတယ်ဒီ drug mode စနစ်တစ်ကိုရုံးဝင်တန်းတွေကလည်းသုံးကြပါတယ်။
ဘယ်ကဲနိုその simple な機能さえ使えればいい
かな。ကျွန်တော်ဆိုနောက်ဆုံးရထားကိုမကြာခဏမမိပါဘူး။ဒီခီးသွား Xpad application ကပို့သုံးလို့လွယ်အောင်လုပ်ပြီးတော့အဆင်ပြေတာပေါ့
။ဒီ application ကိုအခမဲ့ download လုပ်နိုင်ပြီးတော့
drug မှုစနစ်တကိုတုံးနေတယ်ဆိုရင်တော့တစ်လကို216ယန်တမမဟုတ်$2နီးပါးပေးရမှာပါဒီ application ကိုခုလောလောဆယ်တော့ဂျပန်နိုင်ငံမှာပဲတုံးနိုင်ပါသေးရှင
်မအီတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲသောတာရှင်များရှင်စောင်းနေနေဝေးတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေ Christmas တေးသချင်းလေးတွေနဲ့တင်ဆက်ပေးနေပါတယ်ဒါကြောင့်ဒီနေ့တော့ Blake Shelton နဲ့ Marinda Lambert တို့တီဆိုထားတဲ့ Jingle Bell Rock ဆိုတဲ့တခြင်းနဲ့ဖျော်ပြေးပေးကြပါတယ်နားဆင်ပါရှင
် Jingle bell, jingle bell, jingle bell twist. Jingle bells chiming, jingle bell time. Dancing and prancing in jingle bell square. In the frosty air, what a bright time. It's the right time to rock the night away. Jingle bell time is a swell time to go riding in a one-horse sleigh.Jingle horse, pick up your feet. Jingle around the clock. Mix and mingle in the jingling feet. That's the jingle bell
သောတာရှင်တွေအားလုံးဒီဇင်ဘာနှစ်တကူရာသီမှာအေးချမ်းပျော်ရွှင်မှုတွေနဲ့ပြည့်စုံပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမောကောင်းတောင်းပေးပါတယ်ရှင်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်
စီးရီးယားနိုင်ငံလက်ပိုးမျိုးရင်းကကြမ်းရှိနေသေးတဲ့ရက်သားတွေနဲ့သဘုံတွေကိုဘေးလွယာရွှေ့ပြောင်းပေးဖို့အတွက်လာချမ်းညီအသင်းနဲ့နိုင်ငံတကာကြက်ချင်ညီအသင်းတို့ရဲ့ကြီးကြပ်မှုနဲ့ခီးသည်တင်ကားတွေလက်ပိုးမျိုးရင်းကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ဝင်ရောက်လာနေပြီလို့စီးရီးယားနိုင်ငံပိုင်သတင်းဌာနဆာနာကပြောပါရယ်စစ်ကြောင်ပျက်စီးနေတဲ့လက်ပိုးမျိုးရင်းမှာပိတ်မိနေပြီးကုကေရမဲ့ဖြစ်နေတဲ့ထောင်းနဲ့ချီတဲ့ရက်သားတွေနဲ့သဘုံတွေလည်းဘေးလွယာရွှေ့ပြောင်းပေးမယ့်အစီအစဉ်တွေပြန်ဆမယ့်အချိန်ကိုစောင့်မျှော်နေကြတာဖြစ်ပါရယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာပြီးခဲ့တဲ့လကစခဲ့တဲ့ရွေးကောက်ပွဲအောင်မြင်မှုအထူးအမှတ်အဖြစ်မဲဆန္ဒရှင်တွေကိုကျေးဇူးတင်နှုတ်ဆက်တဲ့လူမှုတွေ့ဆုံပွဲခီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အလဘားမားမြို့မှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာသူ့အမည်အရသူ့ကိုရွေးကောက်ပွဲမှာအနိုင်မရနိုင်တဲ့ Republican သမ္မတလောင်းတစ်ယောက်ဖြစ်ပုံဖော်ဖို့ကြိုးစားခဲ့တဲ့သတင်းသမားတွေဟာမယိုးသားဘူးဆိုတဲ့မိန့်ခွန်းပြောဆိုခဲ့ပြီးသူ့ခီးစဉ်ကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။ရှမနိုင်ငံတောင်ပိုင်းစစ်ကမ်းမြို့အိုက်တင်းမှာဒီကနေ့တနင်္ဂနွေနေ့အသေးခံဘုံးခွဲသမားတကူတိုက်ခိုက်တာကြောင့်အနည်းဆုံးရှမစစ်သား40လောက်သေဆုံးပြီးနောက်ထပ်50လောက်ဒဏ်ရာရတယ်လို့ရှမစစ်တပ်တာဝန်ရှိသူတို့ကပြောဆိုပါတယ်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကထုတ်ဖော်ပြောဆိုထားပါတယ်အင်ဒိုနီးရှားစစ်တပ်ပို့ဆောင်ရေးလေယာဉ်တစ်စင်းပြက်ကျပြီးလေယာဉ်ပေါ်မှာလိုက်ပါလာသူ73ဦးစလုံးသေဆုံးခဲ့ရပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မာတင်ကာစီယပ်ဖြစ်ပါတယ်ရှင်။ကျွန်မကစုမုံပါဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်တာရှင်တွေအားလုံးတနင်္ဂနွေညနေခင်းမှာရွှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.